လွှတ်တော်ကော်မတီနဲ့ကော်မရှင်တွေဟာပြည်ထောင်စုအဆင်မဟုတ်ဘူးလို့ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာခုံရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒါဟာတည်ဆဲဥပဒေတွေနဲ့ကိုင်းညီခြင်းရှိမရှိစုံစမ်းစစ်ဆေးဖို့အတွက်လွှတ်တော်စုံစမ်းရေးကော်မရှင်ကခုံရုံးအဖွဲ့ဝင်တွေကိုဗုဒ္ဓဟူးနေ့တုန်းကခေါ်ယူခဲ့တာပါ။ဒါပေမဲ့ခုံရုံးဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်တွေမလာခဲ့ကြပါဘူး။ဒါဟာဘာသဘောပါလဲ။ဘန်ကောက်ရုံးကနေပြီးတော့ကိုစော်ဝင်းလှိုင်ကခုလိုပြောပြပါလိမ့်မယ်ရှင
်။ဟုတ်ကဲ့ပါ။ဖွဲ့စည်းပုံဥပဒေဆိုင်ရာခုံရုံးကလွတ်တော်ကော်မတီကော်မရှင်တွေဟာပြည်ထောင်စုအစ်မဟုတ်ဘူးလို့ဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်ပိုင်းလွတ်တော်နဲ့ဖွဲ့စည်းပုံခုံရုံးအကြသဘောထားကွဲပြားမှုတွေဖြစ်လာခဲ့တာအခုဆိုလနဲ့ချီကြလာပြီးဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီကိစ္စဟာလုတ်ပိုင်ခွင့်မူဝါဒတွေနဲ့ဆက်နွယ်ပတ်သက်နေတာကြောင့်လွတ်တော်နေရာစလုံးကခုံရုံးအဖွဲ့အနေနဲ့သူတို့ဆုံးဖြတ်ချက်ပြန်ပြင်ပေးဖို့တိုက်တွန်းလှုံ့ဆော်လာခဲ့တာမှာမူအားဖြင့်လွတ်တော်အမအများစုကထောက်ခံခဲ့တဲ့အတွက်စုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့တာဝန်ပေးအပ်ခဲ့တာပါ။သူတို့ရဲ့လုံဆောင်ချက်နဲ့ပတ်သက်လို့ကော်မရှင်ထံမှလာရောက်ရှင်းလင်းတင်ပြဖို့အချင်းချင်းအကြောင်းကြားခဲ့ပေမဲ့ခုံရုံးဥက္ကဋ္ဌအပါအဝင်ခုံရုံးအဖွဲ့ဝင်တွေကလာရောက်ထွက်ဆိုပေးခြင်းမရှိဘူးလို့လွတ်တော်စုံစမ်းရေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ကြောက်ဖြူမဲဆန္ဒနယ်ကိုစားပြုရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကပြည်သူ့လွတ်တော်အမတ်လည်းဖြစ်တဲ့ဥပရှင်ကပြောပြပါဗျာ။
ကျွန်တော်တို့က3ရက်နေ့ကပဲဒီလူတွေကိုစစ်ဖို့ချိန်ထားပါတယ်။3ရက်4ရက်5ရက်ရောက်မှမလာပါဘူး။သူတို့ကစာနဲ့ရေးပြီးတော့စာနဲ့ရေးပို့တာကျွန်တော်တို့ကစာနဲ့ရေးပို့နေတာတော့သူတို့ကြီးကစာတော့နှမ်းနှမ်းပြီးပို့ကျွန်တော်တို့ကလည်းသူတို့ကအဲ့လိုစာပို့ဖို့အခွင့်အရေးရှိသလိုကျွန်တော်တို့ကော်မရှဒီစုံစမ်းစစ်ဆေးအဖွဲ့မှာပေးအပ်ထားတဲ့ဥပဒေနဲ့အညီညွှန်ကြားချက်နဲ့အညီကျွန်တော်တို့စီမင်းစည်းကမ်းနဲ့အညီတာဝန်ပေးအပ်ထားတဲ့လုပ်ပိုင်ခွင့်တွေကိုကျင့်သုံးပြီးတော့ကျွန်တော်တို့ကဆက်ပြီးတော့လုပ်လို့မှာပါ။
တဖက်မှာဒီကိစ္စနဲ့ပတ်သက်လို့မပြေလည်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့အချိန်မှာပဲစစ်တပ်ကတရားဝင်ထုတ်ဝေတဲ့မြဝတီနေစဉ်သတင်းစာထဲမှာနောက်ဆက်တွဲဆန်းစစ်ချက်စောင်းပါးတစ်စောင်ရေးလာပြန်တဲ့အတွက်ဩဂုတ5ရက်နေ့လွတ်တော်အစည်းအဝေးအတွင်းလွတ်တော်ကိုယ်စားလှယ်တွေဘက်ကမေးခွန်းထုတ်ဆရာဖြစ်ပေါ်လာပြန်တာပါ။ဒီဆောင်မအကြောင်းအရာနဲ့ပတ်သက်လို့လွတ်တော်အတွင်းဆွေးနွေးပြခဲ့ကြပုံတွေကိုတော့တီဘောမျိုးမဲဆန္ဒနယ်ကိုစားပြုရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွတ်တော်မှဦးရထွန်းကရှင်းပြပါတယ
်။ဦးသိန်းထွန်းဦးအမရပူရမဲဆန္ဒနယ်ကမေးတဲ့union level တွေ့ရတော့မှပြောင်းစုအဆင့်ဖွင့်ဆိုခြင်းဤနောက်ဆက်တွဲဆန်းစစ်ချက်ဆိုသည့်ဆောင်းပါးနဲ့သက်လင်းသည့်မေကွန်းဆိုတာအဲ့ဒါက၄ရက်နေရာမှာမြဝတီသတင်းစာမှာပါလာတဲ့ဒေါက်တာမာလာအောင်ရဲ့ဆောင်းပါးအဲ့ဒီဆောင်းပါးကတော့ကျွန်တော်တို့အခုလွတ်တော်နဲ့ခုံရုံးနဲ့မှာဖြစ်နေတဲ့ကိစ္စကိုသူကနေပြီးတော့ဥပဒေကြောင်းဆိုင်ရာအရာအတွက်ဆောင်းပါးရေးထားတာအဲ့ဒါနဲ့ပတ်သက်ပြီးတော့လွတ်တော်ကလွတ်တော်ကိုယ်စားလှယ်တော်တော်များများမကြည်မနှက်ဖြစ်နေကြတယ်။အဲဆောင်းမရေးတဲ့ပုံကူကလည်းဘက်လိုက်မှုရှိပြီးတော့သူရေးတဲ့အရေးသားတွေကလည်းပိတ်ဟောပေါ့အဲကြိုးကြောင်းစီလျော်မှုမရှိဘူးပေါ့ညှတ်တမှုမရှိဘူးဆိုတော့အော်ဒီဥပိန်ထုံးကမေးတာမေးတော့ကျွန်တော်တို့ဒီပြန်ကြားရေးဝန်ကြီးဌာနကိုလည်းဘာကြောင့်တရားဝင်နိုင်ငံပိုင်တင်းစားမှာထည့်ရတယ်လဲပေါ့
ဒီမေကွန်းနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကလွတ်တော်အတွင်းလာရောက်ဖြေကြားပေးခဲ့ပေမဲ့သူ့အနေနဲ့ဒီကိစ္စကိုအနာကပ်ပြီးမှသိရတဲ့အတွက်ရှေ့တစ်ပတ်တင်းလာနေမှဖြေကြားခွင့်ပြုဖို့ရက်တိုးတောင်းခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံဖွဲ့စည်းပုံဆိုင်ရာခုံရုံးရဲ့လုံဆောင်ချက်နဲ့ပတ်သက်လို့လွတ်တော်စုံစမ်းရေးကော်မရှင်ကိုတော့အဖွဲ့ဝင်15ဦးနဲ့ဩဂုတ်လ29ရက်နေ့မှာဖွဲ့စည်းပေးလိုက်တာပါ။လွတ်တော်အတွင်းဩဂုတ်လ5ရက်နေ့မှာတခြားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကတော့ကိုဒေတာအခြေအနေတွေနဲ့ပတ်သက်လို့ဆောင်ရွက်ပေးရမယ့်လုပ်ငန်းများကိစ္စအပါအဝင်တင်ကညွတ်မြို့နယ်မဲဆန္ဒနယ်ကိုစားပြုအမျိုးသားဒီမိုကရေစီပါတီတဲ့ဥက္ကဋ္ဌပြည်သူ့လွတ်တော်အမအူသိညွန့်ရဲ့အာဂတိလိုက်စားမှုတားမြစ်ရေးဆိုင်ရာဥပဒေမူကြမ်းကိစ္စကိုဆွေးနွေးဖို့ရှိပေမဲ့အမျိုးသားလွတ်တော်ဘက်မှလည်းအလားတူဥပဒေကြောင်းကိုတင်သွင်းလာတာရှိတဲ့အတွက်သူ့ရဲ့ဥပဒေကြောင်းကိုရုတ်သိမ်းကြောင်းဥသိညွန့်ကအဆိုတင်သွင်းခဲ့တာတွေဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ
။ဒါကတော့ဘန်ကောက်ရုံးရောက်နေတဲ့ကိုစော်ဝင်းလှိုင်တင်ပြခဲ့တာပါရှင်။အခုတခါတော့ဒီမြန်မာနိုင်ငံကမတန်ဆွမ်းသူများနဲ့ဆိုင်တဲ့တဲ့င်းတစ်ခုကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာရှိတဲ့မတန်ဆွမ်းသူတွေအတွက်ပညာရေးအလုပ်အကိုင်အခွင့်အလမ်းစတာတွေကိုဥပဒေတသက်မှတ်မှတ်ပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့နိုင်ငံတော်အစိုးရကနေပြီးလှုပ်ဆောင်ပေးတင်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ကနေပြောလိုက်ပါတယ်။အစိုးရလူဝင်မှုကြီးကြပ်ရေးအဓိကမှာအစိုးရရဲ့လူမှုဝန်ထမ်းဝန်ကြီးဌာနကဥဆောင်ရေးဆွဲထားတဲ့မတန်ဆွမ်းသူများဆိုင်ရာဥပဒေမူကြမ်းကိုလွှတ်တော်အတွင်မကြခင်မှာတင်သွင်းတော်မှာဖြစ်တဲ့အတွက်အဲ့ဒီလိုတင်သွင်းတဲ့နေရာမှာပို့ပြီးတော့ထိရောက်တဲ့ဥပဒေဖြစ်လာစေဖို့88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့တို့မနေ့တုန်းကလည်းတွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလှိုင်ကပဲဆက်ပြီးတော့တင်ပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။ကမ္ဘာနိုင်ငံအတော်များများမှာမတန်ဆွမ်းသူတွေအတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအကာအကွယ်ပေးတဲ့ဥပဒေတွေကိုအတိအကျပြဋ္ဌာန်းထားတဲ့အပြင်သူတို့သွားလာရေးကအစအဆင်ပြေချော့မွေ့စေနိုင်ဖို့အတွက်လည်းအစိုးရတွေကထောက်ပံ့ပေးထားတာဖြစ်ပါတယ်။ မြန်မာနိုင်ငံမှာတော့အကြောင်းမျိုးမျိုးကြောင့်မတန်ဆွမ်းတဲ့သူတွေကိုအတိုင်းအတာတစ်ခုအထိကာကွယ်ထောက်ပံ့ပေးတာမျိုးရှိခဲ့ပေမဲ့လည်းဥပဒေတရားပြဋ္ဌာန်းပြီးတိတိပပကူညီထောက်ပံ့ပေးတာအကာအကွယ်ပေးတာမျိုးမရှိခဲ့တဲ့အတွက်လက်တွေမှာအကျိုးသက်ရောက်မှုမရှိလာပါဘူး။ဒါကြောင့်လဲလူမှုဝန်ထမ်းဝန်ကြီးဌာနကရေးဆွဲနေတဲ့ဒီဥပဒေမူကြမ်းတစ်ထဲမှာမတန်ဆွမ်းသူတွေအတွက်လိုအပ်တဲ့ဥပဒေနဲ့အခွင့်အရေးတွေထည့်သွင်းဖော်ပြနိုင်မှု88မျိုးဆက်ចောင်းသားတွေနဲ့တွားရောက်ဆွေးနွေးခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးဦးနေလင်းစိုးကပြောပါတယ
်။အဓိကကျွန်တော်တို့မတန်ဆွမ်းတဲ့ပတ်သက်တဲ့ကိစ္စကအခြားလူတွေလည်းတည်တည်တည်တိုက်တယ်ဆိုရင်ဒါရွေချက်ပေါ့ရွေချက်နဲ့ပြည့်စုံချက်ကျွန်တော်လုပ်ပါတယ်။နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒီမတန်ဆွမ်းဥပဒေကကျွန်တော်တို့ဒီလူမှုနယ်ဝန်ကြီးဌာနဦးဆောင်ပြီးတော့ရေးဆွဲနေပြီးပထမအမူကျမ်းတော့ပြီးတော့ပြီကွာ။ဒါပေမဲ့ဒီတဲမှာကျွန်တော်တို့မတန်ဆွမ်းသူတွေနဲ့ပတ်သက်တဲ့ပါသိပါလိုက်တဲ့အချက်တွေကိုကျွန်တော်တို့ပို့ပြီးတော့မှဒါအကျေပြည့်နဲ့အပိုကိတ်လုပ်တဲ့သဘောလေးပါပါတယ်ကြာအဓိကတော့ဒီကျွန်တော်တို့ဒီစုံစုံလင်းလင်းပေါ့ပညာရေးဆိုလည်းပညာရေးကဏ္ဍမှာတော့အလုတ်ကင်ခွင်းနဲ့အလုတ်ကင်ခွင်းနဲ့မှာလည်းကိုတာစနစ်ခွဲတဲ့စနစ်ကကျွန်တော်တို့လက်ရှိရာသားဒရတဲ့ပို့ပြီးတော့များဖို့ကျွန်တော်တို့ဘက်ကမျှော်လင့်နေနောက်တစ်ချက်ကကျတော့ကျွန်တော်တို့ဒီမတန်ဆွမ်းသေးဖို့ရမှတ်ပုံတင်တဲ့ကိစ္စမှာကျွန်တော်တို့မတန်ဆွမ်းဖွဲ့စည်းတွေကဒီပြည်ရေးကိုလည်းတင်ရမယ်နောက်ပိုင်းဒီဥပဒေရပေါ်လာတဲ့အခါမှာလည်းထပ်မံပြီးတော့မှတ်ပုံတင်ကြေးပေးသွင်းရမယ်။နှခါပေးသွင်းရမယ်ကိစ္စတွေလည်းထပ်မံပြီးတော့ဒါယုံနေလာလို့ကိစ္စတွေ။နောက်ကျွန်တော်တို့လူ့အဖွဲ့အစည်းထဲမှာမတန်ဆန်းသူတွေကြုံတွေ့နေရတဲ့ဒီခွဲခြားဆက်ဆံခံနေရတဲ့ကိစ္စတွေကိုကျွန်တော်တို့ဒီ society အားကောင်းအောင်လုပ်နေတဲ့ဒီပြည်ပြည်ကျောင်းသားတွေအဖွဲ့တွေအနေနဲ့ရောသူတို့ရဲ့လက်ရှိလုပ်ငန်းစဉ်တွေမှာသူတို့သွားတဲ့ data တွေမှာဘယ်လိုထည့်ပြီးတော့လုပ်နိုင်မလဲ။အဲဒီကိစ္စတွေကျွန်တော်တို့ဒါအပြန်အလှန်ဆွေးနွေးတဲ့သဘောပါဆရာ
။ဦးနေလင်းစိုးကိုယ်တိုင်ကတော့ကလေးဘဝကလေးကပိုလီယိုရောဂါဝေဒနာကိုခံစားနေရသူဖြစ်ပါတယ်။မြန်မာနိုင်ငံဟာကုလသမဂ္ဂမှာမတန်ဆွမ်းသူအခွင့်အရေးများဆိုင်ရာသဘောတူညီချက်ကို2012ခုနှစ်ဒီဇင်ဘာလ9ရက်နေ့ကလက်မှတ်ရေးထိုးခဲ့တာပါ။ဒါကြောင့်လဲမတန်ဆွမ်းသူတွေကိုအလုတ်ကင်ခန့်တဲ့အခါလက်ရှိခွဲရန်ချမှတ်ထားတဲ့ပို့တိုးပေးဖို့နောက်ပညာရေးပိုင်းမှာလည်းကျောင်းလက်ခံမှုစဉ်းစားထားတဲ့လက်ရှိပင်မပညာရေးစနစ်မှာမတန်ဆွမ်းသူတွေပို့ပြီးသင်ကြားနိုင်အောင်သင်ထောက်ကူပစ္စည်းတွေနဲ့ထောက်ပံ့ကူညီပေးတာစတဲ့လိုအပ်ချက်တွေအခုလူမှုဝန်ထမ်းဝန်ကြီးဌာနကရေးဆွဲနေတဲ့ဥပဒေမူကြမ်းထဲမှာပါဝင်လာဖို့လိုအပ်တယ်လို့မြန်မာနိုင်ငံမတန်းဆွမ်းသူများရှေ့ဆောင်အဖွဲ့ကထောက်ပြပါတယ်။88မျိုးဆက်ចောင်းသားတွေဘက်ကလည်းအခုတင်သွင်းဖို့ပြင်ဆင်နေတဲ့ဥပဒေမူကြမ်းတကယ်ထိရောက်မှုရှိအောင်လိုအပ်ချက်တွေကိုမြန်မာနိုင်ငံမတန်းဆွမ်းသူများရှေ့ဆောင်အဖွဲ့နဲ့အပြန်အလှန်ဆွေးနွေးပစ်ခဲ့တယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်သူကိုကိုကြီးကပြောပါတယ်
။ကျွန်တော်တို့ကလည်းဒါသူတို့ကိုမတန်ပေမဲ့ဆွမ်းဆောင်နိုင်တဲ့သူတွေဖြစ်တယ်ဒီလူသားအရင်းမြစ်တွေနိုင်ငံအတွက်အမှန်အရေးကြီးတဲ့အချိန်မှာဒီလူမျိုးဆွမ်းဆောင်နိုင်တဲ့သူတွေသူတို့ကိုအရေးသွေးညှင့်မှုအတူရဲ့ပါဝင်ဆောင်ရွက်နိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ပေါ့ဗျာအဲ့ဒါကိုတစ်ဖက်ကတော့လူ့ဖွဲ့စည်းတွင်းမှာသူတို့ပေါ်မှာထားတဲ့သဘောထားအမြင်တွေကိုကျွန်တော်တို့ကိုယ်နိုင်ကပြောင်းပြစ်ဖို့နောက်တစ်ခုကတော့ဥပဒေအရစီစီရရောက်ကျွန်တော်တို့အာမခံချက်ပေးနိုင်တဲ့အခြေအနေတွေပြဋ္ဌာန်းပေးဖို့ပေါ့အဲ့ဒါတွေကျွန်တော်တို့ဆွေးနွေးပြကြတာပါ
အခုအချိန်မှာအရင်အစိုးရကလုပ်ခဲ့သလိုမူဝါဒချယုံလာမဟုတ်တော့ဘဲတကယ့်လက်တွေ့မှာအလုပ်ဖြစ်မဲ့မတန်ဆွမ်းသူတွေအတွက်အခက်အခဲမရှိသွားလာနိုင်ရေးနောက်မတန်ဆွမ်းသူတွေနဲ့သက်ဆိုင်တဲ့မူဝါဒတွေချမှတ်တဲ့နေရာမှာမတန်ဆွမ်းသူတွေကိုယ်တိုင်ပါဝင်ခွင့်ရရှိဖို့လိုအပ်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ကပြောပါတယ်။2008ခုနှစ်မှာလူမှုဝန်ထမ်းဦးစီးဌာနကပြုလုပ်ခဲ့တဲ့စစ်တမ်းတွေအရာကတော့မြန်မာနိုင်ငံရဲ့စုစုပေါင်းလူဦးရေနှစ်သက်သမ32ရာခိုင်နှုန်းဟာမတန်ဆွမ်းသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တကယ့်လက်တွေ့မှာ DEA အတွက်ထက်ပိုပြီးများနိုင်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ကပြောပါတယ်ခင်ဗျာ။